အမေရိကန်နိုင်ငံရဲ့ဝန်ကြီးဟီလာရီကလင်တန်ဟာဥက္ကဋ္ဌမှသွေးခဲတဲ့ဝေနာကိုကုသမှုခံယူနေတဲ့နယူးယောက်ဆေးရုံကနေဆင်းသွားပါပြီ။ဗုဒ္ဓနေ့ညနေပိုင်းမှာပဲနယူးယောက်ပရက်စဘီတေရီယန်ဆေးရုံကနေခင်မွန်းတဲ့သမ္မတဘီကလင်တန်ဇနီးသမီးချယ်ဆီရိုနဲ့အတူထွက်ခွာလာခဲ့တာပါ။ဝန်ကြီးကလင်တန်အတွက်ကျမ်းမာရေးဆက်ချက်မှုပေးနေတဲ့ဆရာဝန်တွေကတော့ပပောင်းဆောင်ကတိုးတက်မှုတွေရှိနေပြီဖြစ်တဲ့အကြောင်းကြေညာချက်စောင်ထုတ်ပြန်ပြောဆိုကြပါတယ်။ဝန်ကြီးကလင်တန်အနေနဲ့အပြည့်အဝပြန်လည်နယ်လန်းထူလာမယ်လို့ယုံကြည်ကြောင်းလည်းဆရာဝန်တွေကပြောခဲ့တာပါ။နေ့လယ်ပိုင်းမှာတော့သူမရှိစဉ်နိုင်ငံခြားရေးကိစ္စတွေမှာတာဝန်ယူဆောင်ရွက်နေတဲ့နိုင်ငံခြားရေးဝန်ကြီးဌာနဝန်ထမ်းတွေနဲ့ဝန်ကြီးကလင်တန်တယ်လီဖုန်းကတစ်ဆင့်အလုပ်ကိစ္စတွေကိုပြောဆိုခဲ့ပါသေးတယ်။ဒါပေမဲ့လည်းဘယ်ချိန်မှရုံးပြန်တက်ပြီးအလုပ်လုပ်မလဲဆိုတာကိုတော့တရားဝင်ကြေညာချက်မှာဖော်ပြထားခြင်းမရှိပါဘူး။ဒီဇင်ဘာလလယ်မှာတော့အစာအိမ်မှာဗိုင်းရပ်စ်ပိုကူးစက်တဲ့ရောဂါကြောင့်ရုတ်တရက်မူးလျာကဥက္ကဋ္ဌမှာတန်ရခဲ့ပြီးသွေးခဲတဲ့ဝေဒနာခံစားရတာကြောင့်တနင်္ဂနွေနေ့မှာပဲဝန်ကြီးကလင်တန်ကိုဆေးရုံတင်လိုက်ရတာပါ။ဒီနောက်ပြီးခဲ့တဲ့လာနောက်မင်းကဆက်လို့အသက်65နှစ်အရွယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးကလင်တန်ကိုလူမြင်ကွင်းမှာမတွေ့မြင်ရဘဲပျောက်ကွယ်နေခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။